တရားစကားဝင်ကြတဲ့အလုံးတော်သံဃာတော်များပြည်သားရှင်များတို့ဒီတော်စဉ်ပုဂ္ဂိုလ်ပေါင်းတို့ယခုချိန်ခါမှာအာရဘောဇဉ်သောကောင်ဘုရားအတွက်ဆက်ကြနေပြီဖြစ်တဲ့အတွက်အသီးသီးတော်မိမိတို့ခန္ဓာလေးစာများပြည့်စုံဆောင်ရွက်ကြပြီးတော့အာရဘောဇဉ်သောကောင်ရဌာနဘောဇနာဆောင်တို့ကြွားလှမ်းကြရမှာဖြစ်ပါတယ်ဘောဇနာဆောင်တို့ကြွားတဲ့အခါမှာမနှေးလုံးမမြန်လုံးသောရှင်လမ်းများဖြင့်ကြွားဖို့လိုအပ်ပါတယ်စိတ်နှေးလုံးရင်လည်းပဲအချိန်နဲ့လုံးလို့ရတဲ့စိတ်ဓာတ်ကြီးဖြစ်တဲ့အတွက်အချိန်နဲ့သိကြကြပြီးတော့နောက်ပိုင်းကိစ္စများမှာဆက်စိတ်ဖြစ်တတ်ပါတယ်စိတ်မြန်လုံးရင်လည်းပဲဒီမျိုးသဘောမရှိဘဲနဲ့အင်္ဂရိပြည့်ရင်းတဲ့သဘောမျိုးဖြစ်တတ်ပါတယ်ဒါကြောင့်ယောဂီပုဂ္ဂိုလ်များဟာအလူချင်းများရဲ့လူတိုင်းတဲ့လူဝေပစ္စည်းတွေကိုသက်ခံပြီးတော့ဖုံးပေသောဆောင်ကြရမယ်ယောဂီတော်စင်ပုဂ္ဂိုလ်တွေဖြစ်တဲ့အတွက်အလူချင်းများရဲ့စေရနာတိုးပွားတဲ့တိုးပွားအောင်အလူချင်းများရဲ့စေရနာထက်တန်တဲ့ထက်တန်အောင်မိမိတို့ရဲ့တဏ္ဍာမရှိတဲ့သတိသမာဓိပညာသိက္ခာသုံးရကိုပြည့်စုံတဲ့ပြည့်စုံအောင်ကြိုးစားပြီးတော့လုပ်ဆောင်ကြရမှာဖြစ်ပါတယ်ဒီခုလိုကြွားလှမ်းနေတဲ့အခိုက်အတန့်ကာလမှာယောဂီများဟာသိညာသမထမ်းများပြီးချမ်းနေတဲ့အချိန်ခါဖြစ်ပါတယ်သိညာကမ္မထံဆိုတာသိညာသမထမသိညာကမ္မထံမဟုတ်ပါဘူးယခုလိုတလားချင်းတလားချင်းကြွားနှံ့နေတဲ့အချိန်ဟာယောဂီများအတွက်သိညာကမ္မထံပဲဖြစ်ပါတယ်သိညာဆိုတာလိုက်ရှောက်ခြင်းကိုပြောတာပါကမ္မထံဆိုတာသတိပဋ္ဌာန်ကျင်းပြီးတော့တရားအလုပ်လုပ်နေခြင်းကိုပြောတာပါယခုလိုလိုက်ရှောက်ပြီးတော့လိုက်ရှောက်နေရင်းနဲ့တရားအလုပ်ကိုအားထုတ်နေကြမယ်ဆိုရင်ယောဂီများရဲ့သံဃာမှာသိညာကမ္မထံဖြစ်ပါလေ။အချိန်တိုင်းမှာလိုက်လျှောက်နေတဲ့အချိန်တိုင်းမှာယောဂီများဟာသိညာကမ္မထံဖြစ်အောင်ကြိုးစားပြီးတော့ကြောင်းလမ်းကြဖို့လိုအပ်ပါတယ်။သိညာကမ္မထံဖြစ်အောင်ဘယ်လိုကြိုးစားမလဲ။ယခုလိုကြာလမ်းနေတဲ့တလမ်းချင်းတလမ်းချင်းလှမ်းနေတဲ့ရုပ်ခန္ဓာအမှုရာအပေါ်မှာအတိလေးတတ်ထားမယ်၊သမာဓိလေးစိုက်ထားမယ်။သိညာလေးနဲ့ကြွကြည့်မယ်။တတိသမารိပညာသိက္ခာ၃ရက်နဲ့ပြည့်စုံအောင်ကြိုးစားပြီးတော့တတိပဋ္ဌာန်ကျင်းပြီးတော့ကျွမ်းမှမှုလေးနဲ့ကြွားလန်းပေးကြမယ်ဆိုရင်ယောဂီများရဲ့ကြွားလန်းမှုဟာသိညာကမ္မထံဖြစ်နေပါပြီ။မိမိတို့ရဲ့တဏ္ဍာမှာရုပ်ခန္ဓာရှိတယ်၊နာခန္ဓာရှိတယ်။ယခုလိုတရရကြွားလန်းနေတဲ့သဘောကရုပ်ခန္ဓာရဲ့သဘောဖြစ်ပါလေ။ရုပ်ခန္ဓာဆိုလို့မျက်စိနဲ့ကြည့်လို့ရတဲ့ပုံမှန်တရားတို့ပေါင်းကခြေလက်ကိုယောခန္ဓာလို့ပြောနေခြင်းမဟုတ်ပါဘူးဈာတိနဲ့ကြည့်လို့ရတဲ့ပုံမှန်တရားတို့ပုံကခြေလက်တွေဟာယုတ်ကျန်းဖြစ်ပါတယ်သမထရဲ့အာယုန်နမိတ်တွေဖြစ်ပါတယ်ပြညာခန္ဓာကြီးဖြစ်ပါတယ်ဝိပဿနာတရားလို့အားထုတ်နေကြတဲ့ယောဂီပုဂ္ဂိုလ်များဟာပြညာခန္ဓာကိုကြည့်ရမှာမဟုတ်ပါဘူးပရမခန္ဓာကိုမြင်အောင်ကြည့်ရမှာပါပရမခန္ဓာဆိုတာဟောဒီပုံမှန်တရားကြီးထဲမှာရှိတဲ့ပထဝီအဘောဒီသောဝါယောဆိုတဲ့သဘောတရားကလေးတွေဟာပရမခန္ဓာဖြစ်ပါလေ။မတ္တကလေးရလိုက်တဲ့အခါမှာခန္ဓာကိုယ်လေးတောင်းတင်းနေနဲ့ရပ်နိုင်တယ်။အဲ့ဒါပထဝီဓာတ်ရဲ့အမှန်ကန်သဘောလေးရှိလို့ပါပဲ။ဝါယောဓာတ်ရဲ့ထောက်ခံတတ်တဲ့သဘောလေးရှိလို့ပါပဲ။တရွေ့ရွေ့တရွေ့ရွေ့လှမ်းသွားတဲ့အခါကျတော့ခြေတော်ကလေးလှုပ်ရှားသွားတယ်။ခြေတော်ကလေးကြွလာတဲ့ခြေကိုတိုးသွားတဲ့အောက်ကိုချလိုက်တယ်။အဲ့ဒီလိုမျိုးမျိုးလှုပ်ရှားပြေးနိုင်ခြင်းကတော့ဝါယောဓာတ်ရဲ့သဘောကြောင့်လှုပ်ရှားပြေးနိုင်ခြင်းပဲဖြစ်ပါတယ်။အဲဒီလိုကြာလာနေရင်လည်းဒီပင်ကိုဖြစ်စေလမ်းကွန်ကရစ်အသားများပေါ်ဖြစ်စေမိမိရဲ့ခြေတော်ကလေးချလိုက်တဲ့အခါမှာပူတဲ့သဘောလေးနဲ့တွေ့ခြင်းတွေ့မယ်အေးတဲ့သဘောလေးနဲ့တွေ့ခြင်းတွေ့မယ်အဲဒီပူသဘောအေးသဘောလေးတွေကတော့ပိသောဓာတ်ရဲ့ဖောက်ပြန်မှုလေးတွေဖြစ်ပါတယ်။ယခုလိုကြာလာနေတဲ့ထိုက်တန်ကာလမှာပထဝီအဘောဒီသောဝါယောဆိုတဲ့ဒီသဘောတရားလေးတွေရဲ့တစ်မျိုးပြီးတစ်မျိုးဖြစ်ပေါ်လာကုန်လေးတွေကိုကြိုးစားပြီးတော့ကြည့်ပေးလိုက်မယ်ဆိုရင်ရုပ်ခန္ဓာရဲ့သဘောတရားကလေးတွေကိုမြင်နိုင်ပါလိမ့်မယ်။ဟောတာကရုပ်ရဲ့သဘောတရားလေးတွေပဲ။တရွေ့ရွေ့တန်နေတာကလည်းရုပ်ရဲ့သဘောတရား။ခြေတော်ကလေးကြွားလာတာလည်းရုပ်ရဲ့သဘောတရား။ခြေတော်ကလေးရှေ့ကိုတိုးသွားတာလည်းရုပ်ရဲ့သဘောတရား။ခြေတော်ကလေးချလိုက်တာလည်းပဲရုပ်ရဲ့သဘောတရား။ခြေတော်ကလေးရပ်နေတော့ဒီဘောကနေပူလာတယ်တောင်းလာတယ်တင်းလာတယ်ဒါလည်းရုပ်ရဲ့သဘောပဲအဲဒီရုပ်ရဲ့သဘောလေးတွေကိုကြည့်ပြီးတော့ဟောဒီရုပ်ခန္ဓာလေးတွေဟာ ပုဂ္ဂိုလ်တ attva လည်းမဟုတ်ဘူးငါလည်းမဟုတ်ဘူးသူလည်းမဟုတ်ဘူးယောက်ျားမိန်းမလည်းမဟုတ်ဘူးဒါယုတ်သဘောတရားလေးတွေပဲလို့ပုဂ္ဂိုလ်တ attva ငါတစ်ပါးယောက်ျားမိန်းမမဟုတ်တဲ့ယုတ်သဘောသက်သက်ညတာဖြစ်တယ်ဆိုတဲ့အတိတ်ကလေးမိမိတို့ရဲ့သန္တာမှာကိန်းအောင်ကြိုးစားပြီးတော့သိပြီးဖို့လိုအပ်ပါတယ်အဲ့ဒီယောက်ခန္ဓာကလေးတွေဟာသိတတ်တဲ့သဘောမရှိပါဘူးအတော်ပေါက်ပြန်တတ်တယ်ဒါပေမဲ့သိတတ်တဲ့သဘောမရှိဘူးသိတတ်တဲ့သဘောဆိုတာကနာယသဘောဖြစ်ပါတယ်ဘာကိုသိနေတယ်လဲသိစရာအာယုံအမျိုးမျိုးကိုသိနေခြင်းဟာနာယသဘောပါပဲသိစရာအာယုံဆိုတာတစ်မျိုးတည်းမဟုတ်ပါဘူးအမျိုးမျိုးပါမျက်စိကလည်းအစဉ်ကိုမြင်ရင်မြင်တယ်လို့သိမယ်နားကလည်းအတန်ကိုကြားရင်ကြားတယ်လို့သိမယ်နှာခေါင်းကလည်းနားကိုနားရင်နားတယ်လို့သိမယ်ဆရာကလည်းရတာကိုစားရင်စားတယ်လို့သိမယ်ကိုယ်ကာယကလည်းပြီးတော့တွေးကြည့်စရာအယုံကလေးဒီကိုတွေးကြည့်နေရင်တွေးကြည့်နေတယ်လို့သိသိမယ်မိမိရဲ့စိတ်ကတစုံတရာကိုတွေးနေရင်လည်းပဲတွေးနေတယ်လို့သိသိမယ်အတိတ်ကလေးတွေဟာအချမ်းမြအားဖြင့်6မျိုးရှိပါတယ်အဲ့ဒီ6မျိုးကိုဝိညာဉ်6မျိုးလို့ဒီလိုခေါ်တယ်မြန်မာလိုတော့ရေစိတ်ကြားစိတ်နာစိတ်စားစိတ်ရလာကောင်းစိတ်တွေးတော်စိတ်ဆိုပြီးတော့စိတ်6မျိုးသတ်မှတ်ထားပါတယ်မိမိရဲ့တဏှာမှာဘာကိုပဲသိနေသိနေသိနေတဲ့အသိမှန်တရားဟာဒီစိတ်6မျိုးထဲမှာဝင်ပါတယ်ဒီတော့ယောဂိဘုဂဝါမယခုလိုရှင်းလန်းလှမ်းနေရင်တဏှာညတဏှာညကြွားလှမ်းသွားနေရင်လည်းပူတဘောဤတဘောလေးတွေသိနေမယ်ထောက်ကန်တဲ့တဘောလေးတွေသိနေမယ်ရွေးရှားတဲ့တဘောလေးတွေသိနေမယ်ငြိမ်သက်တဲ့တဘောလေးတွေကိုသိနေမယ်အဲ့ဒီအသိတွေဟာကာယကြည့်ဆိုတဲ့ရုပ်ခန္ဓာနဲ့နှီးပြီးတော့သိနေတဲ့အသိလေးတွေမဟုတ်လို့ဒါဟာတိတိစိတ်ထဲမှာအပါဝင်ဖြစ်ပါတယ်ဒီတော့မိမိရဲ့တဏ္ဍာမှာအမျိုးမျိုးသောဖောက်ပြန်ပြနေတာကရုပ်ရဲ့သဘောဖြစ်တယ်တိတိပေးနေတာကနာမ်ရဲ့သဘောဖြစ်တယ်အဲမကြွားခင်မှာကြွားမယ်လို့စိတ်ထဲမှာကုထားတယ်ဒါလည်းနာမ်ရဲ့သဘောပဲမလှခင်မှာလှမ်းမယ်လို့စိတ်တွေဖြစ်ပေါ်နေတယ်ဒါလည်းနာမ်ရဲ့သဘောပဲအဲဒီလိုကြိုတင်ပြီးတော့တွေးနေတဲ့အတွေ့အကြတော့ဒါတွေးစိတ်လို့ဒီလိုခေါ်ပါတယ်အဲဒီတွေးစိတ်ကလေးဖြစ်နေရင်လည်းပဲအော်တွေးစိတ်ကလေးဖြစ်နေပြီ။ကြွားကျင်တဲ့စိတ်ကလေးဖြစ်နေပြီ။လှမ်းကျင်တဲ့စိတ်ကလေးဖြစ်နေပြီ။သွားကျင်တဲ့စိတ်ကလေးဖြစ်နေပြီလို့မိမိရဲ့ဖြစ်နေတဲ့အသည့်စိတ်ရဲ့သဘောလေးကိုကြိုတင်ပြီးတော့စိတ်စိတ်ကိုနောက်စိတ်နဲ့အပြတ်ခတ်ထားဖို့လိုပါလေ။နံတရားကလေးကကြွားကျင်တဲ့စိတ်ကလေးဖြစ်တယ်။လှမ်းကျင်တဲ့စိတ်ကလေးဖြစ်တယ်။ချကျင်တဲ့စိတ်ကလေးဖြစ်တယ်လို့ယောတရားကလည်းပဲနံတရားရဲ့သဘောအရာကြွားတဲ့အမူအရာလေးတွေ၊သမ်းတဲ့အမူအရာလေးတွေ၊ချတဲ့အမူအရာလေးတွေအမျိုးမျိုးသောအမူအရာလေးတွေဖြစ်ပေါ်နေပါတယ်။ဒါကိုပဲကြွားခြင်းနာကနံ၊ကြွားနေဟံငါယုတ်။ငါမဟုတ်သူမဟုတ်ကြွားတဲ့နံနေယုတ်။နံယုတ်နှစ်သိအမြင်နဲ့ကြွားရဲ့အလုံးလုံးဆိုပြီးတော့ဒီလိုသင်္ခါကလေးတွေစက်ဆိုတည်ကောင်းထားပါလေ။မိမိရဲ့တဏ္ဍာမဘလို့ခန္ဓာလေးတွေပဲပေါ်ပေါ်ဆန္ဒမှန်သမျှဟာစိတ်ရဲ့တဘောပဲ။ဘလိုတိလေးတွေပဲပေါ်ပေါ်အတိမှန်မြတ်ဟာစိတ်ရဲ့သဘောပဲစိတ်ဆိုတာနန္တရားပဲအဲ့ဒီနန္တရားကလည်းပဲသာမဟုတ်ဘူးသူမဟုတ်ဘူးပုဂ္ဂိုလ်တ attva မဟုတ်ဘူးယောက်ျားမိန်းမမဟုတ်ဘူးဒါနန္တရားသက်သက်တာဖြစ်ပါတယ်မိမိကထင်နေတာကငါလို့ထင်နေတယ်သာသိတယ်သာသွားခြင်းနဲ့သာလာခြင်းနဲ့သာစားခြင်းနဲ့ဒီလိုထင်နေတယ်တကယ်ကငါကသွားခြင်းတာမဟုတ်ဘူးသွားခြင်းနဲ့စိတ်လေးကသွားကျင်တဲ့သဘောလေးဖြစ်နေတာပါ။ဒါကလှမ်းကျင်တာမဟုတ်ဘူး၊လှမ်းကျင်တဲ့စိတ်ကလေးကလှမ်းကျင်တဲ့သဘောလေးဖြစ်နေတာပါ။ဒါသိတာမဟုတ်ဘူး၊သိနေတဲ့စိတ်ကလေးကသိတဲ့သဘောလေးတွေဖြစ်နေတာပါ။ဒီတော့ယောသဘောလေးပေါ်လဲပုဂ္ဂိုလ်တ attva မဟုတ်ဘူး၊ငါမဟုတ်ဘူး၊ယောက်ျားမိန်းမမဟုတ်ဘူး။ယောသဘောတက်တက်တာဖြစ်ပါတယ်။ဒီနည်းလိုပါပဲနတ်တရားလေးတွေပေါ်လာရင်လည်းပဲပုဂ္ဂိုလ်တ attva မဟုတ်ဘူး၊ယောက်ျားမိန်းမမဟုတ်ဘူး၊ငါမဟုတ်ဘူး။နတ်သဘောတရားတက်တက်တာဖြစ်ပါတယ်။အဲ့ဒီသဘောတရားလေးတွေဟာဖြစ်ရင်ဖြစ်တဲ့နေရာမှာပဲထုတ်ပြောက်ပြစီသွားပါတယ်။ကြွနေတော့ကဖြစ်တဲ့ရုပ်တွေလှမ်းနေတဲ့စီမရောက်ပါဘူး။ကြွနေတော့မှာပဲထုတ်ပြောက်ပြစီသွားတယ်လို့လှမ်းနေတော့ကဖြစ်တဲ့ယောဂလည်းပဲခြားတဲ့အချိန်ဖြစ်မရောက်ဘူး။လှမ်းနေတော့မှာပဲထုတ်ပြောက်ပြစီသွားတယ်။ထိုနည်းတွေသာပါပဲနဲ့တရားကလေးတွေကလည်းပဲအတိတ်တစ်ခုပြေးလိုက်ပြတ်သွားလိုက်တော့အတိတ်တစ်ခုပေါ်လိုက်ဆိုပြီးတော့ယုတ်တရားနဲ့တရားလေးတွေဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်ပြမှန်သမျှဒုက္ခသစ္စာပါပဲလို့အဲဒီလိုကျွတ်မှတ်သုံးတာပွားများပြီးတော့ဈဉာကမ္မနာသိချမ်းကြမယ်ဆိုရင် ယောဂီများရဲ့ဈဉ္ညာသမထစီးဖြတ်မှုဟာဝိပဿနာဉာဏ်နဲ့ဖြစ်ပြီးတော့နိဗ္ဗာန်ကိုရှေ့ရှုပေးနိုင်တဲ့ဉာဏ်သိဉာဏ်တွေ့ဉာဏ်များများဖြစ်ကြပါတယ်။အဲဒါကြောင့်ယောဂီပုဂ္ဂိုလ်များဟာယခုလိုဈဉ္ညာသမထစီးဖြတ်ရင်းနဲ့အာရဘောဇေသောဆောင်ရဌာနသို့ကြွားနေတဲ့ကာလမှာမိမိရဲ့တဏှာမှာပုဂ္ဂိုလ်တ attva ငါတ attva ယောက်ျားမိမဆိုတဲ့အမြင်ကြီးပြောင်းပြီးတော့ယောဓမ္မနန္ဓမ္မအပေါ်မှာဉာဏ်ကလေးရောက်အောင်ကြိုးစားပြီးတော့ဇာလံပေးဖို့လိုအပ်ပါတယ်။ယောဓမ္မနန္ဓမ္မတို့ရဲ့ဖြစ်တော်ပြတ်တော်လေးကိုရှုမှတ်ပြီးတော့လည်းပဲဝိပဿနာဉာဏ်ဖြစ်အောင်ကြိုးစားပြီးတော့ဇာလံကြပါလို့ခေါင်းကြီးများအထုတ်တယ်တိုက်တွန်းလိုက်ပါတယ်။